Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ဝါရှင်တန်မြို့တော်ဗီအမေရိကန်အတန်းကနေ2019ခုနှစ်မေလ26ရက်တောက်ချာနေညနေခင်းမှာပါသားစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25ရောကနေစတင်အတန်းလေးနေပါခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူကြီးညာပေးပါပါ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အစည်းအဝေးအတွင်းအကြမ်းဖက်မှုနဲ့မြောက်ကိုရီးယားအရေးအားဆွေးနွေးစရာအကြောင်းအရာတွေမှာထိတ်ဆုံးကရှိနေလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာခရစ်ယာန်တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကတိုက်ခိုက်တာကြောင့်23ဦးထက်မနည်းသေဆုံးပြီး25ဦးဒဏ်ရာရသွားပါတယ်ဒါလို့ထူးခြားတဲ့သတင်းတွေကိုတင်ပြပေးတော့မှာဟုတ်ပါကူရနိုင
်ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့21ရာစုပင်လုံးညီလာခံမှာနိုင်ငံတော်တိုင်းပင်ခံပုတ်ကိုနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီလိုငြိမ်းချမ်းရေးညီလာခံချင်းပနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့တရားရစင်မိုင်းခွဲခံခဲ့ရပါတယ
်တော်ဒီတောင်းကျမ်းမှုဆက်ကွဲကအဲ့ဒါကိုအောက်ကမိုင်းထောင်ပါဆရာအဲ့ဘက်ကနေလက်ခံလုံးသွားရင်ကျွန်တော်ဒါရညာဘက်တစ်ကီစံပေါင်းကျူးပြီးတော့အောက်အငင်းငယ်နေကြပါခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်ကရဲစခန်းတာဝန်ကျရဲရရှိသူပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်21ရာစုပင်လုံးကြီးလာကမှာမြန်မာအင်ဂျင်တရုတ်နိုင်ငံဘက်ကကိုယ်စားလှယ်တူတက်ရောက်နေတဲ့အပေါ်အမေရိကန်ပညာရှင်တွေဘယ်လိုသုံးသပ်ကြသလဲဆိုတဲ့အကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းအောင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြေရဲပင်လယ်အတွင်းကအကြီးဆုံးကျွန်းဖြစ်တဲ့ဆစ်စလီကျွန်းမှာဒီကနေ့တောက်ကြနေစတင်ကျင်းပမယ်ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အစည်းအဝေးအတွင်းအကြမ်းဖက်မှုနဲ့မြောက်ကိုရီးယားအရေးအားဆွေးနွေးစရာအကြောင်းအရာတွေထဲမှာထိတ်ဆုံးကရှိနေလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်မြောက်ကိုရီးယားရဲ့ပြဿနာကိုဖြေရှင်းဖို့တေချာပေါက်ဆွေးနွေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေချိန်သမ္မတထရမ့်ကအခုလိုပြောတာပါ G7 ထိပ်သီးအစည်းအဝေးပွဲအတွင်းအကြမ်းဖက်မှုတံမြန်နှိမ်နှင်းရေးနဲ့ပတ်သက်ပြီးအဓိကဆွေးနွေးရမှာဖြစ်ပေမယ့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တဲ့ဒုံးကျည်ဆန်သက်ပစ်လုံမှုဟာကမ္ဘာပြဿနာတစ်ရပ်ဖြစ်ပြီးတစ်ချိန်ချိန်မှာတော့တေချာပေါက်ဖြေရှင်းရမှာပဲလို့ထရမ့်ကပြောပါရယ်တောင်မီနာအပန်းပြေမြို့မှာကျင်းပတဲ့အစည်းအဝေးအတွင်းကုန်သွယ်ရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြမှာဖြစ်ပြီးရာဒီဥတုပြောင်းလဲမှုကုန်သွယ်ရေးကဏ္ဍနဲ့ပတ်သက်ပြီးထရမ့်ရဲ့ရည်တည်ချက်ပျော်ပြောင်းလာဖို့တခြားအဖွဲ့ဝင်ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဖလွန်ရင်တိုင်းဝေလျှော့ချဖို့လွန်ခဲ့တဲ့နှစ်နှစ်ကပဲရစ်သဘောတူညီချက်စာချုပ်ကိုအမေရိကန်ကလက်မှတ်ရေးထိုးထားတာနဲ့ပတ်သက်ပြီးဘလို့ဒီထရမ့်အနေနဲ့ဘလို့ရည်တည်သွားမလဲဆိုတာကိုအစည်းအဝေးအတွင်းဆွေးနွေးဖို့ရှိကြောင်းသမရစီးပွားရေးအကြံပေးကပြောပါရယ်2016ရွေးကောက်ပွဲမဲဆက်စည်းရုံးပွဲအတွင်းတုန်းကတော့ကမ္ဘာလုံးဆိုင်ရာပူနွေးမှုဟာလူတွေရဲ့စိတ်ကူးယဉ်ပြောကြားချက်တွေသာဖြစ်တယ်ဆိုပြီးတော့ထရမ့်ကပြောကြားခဲ့ပူပါရယ်ခင်ဗျာ
ပရတင်နိုင်ငံမန်ချက်စတာမြို့ဘုံခွဲတိုက်ခိုက်မှုမှာစုံစမ်းစစ်ဆေးမှုသတင်းအချက်အလက်တွေကိုအမေရိကန်သတင်းမီဒီယာတွေစီပေါက်ကြားခဲ့တဲ့အပေါ်အလွန်စိတ်အနှောင့်အယှက်ဖြစ်ရကြောင်းနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပေါက်ကြားခဲ့တဲ့အချက်အလက်တွေကတော့ဘုံခွဲတိုက်ခိုက်သူရဲ့နာမည်နဲ့ရဲတွေရရှိထားတဲ့တပ်တွေအထောက်အထားတပ်ပုံးတွေပါဝင်တာကြောင့်ပရတင်စုံစမ်းစစ်ဆေးသူတွေကိုတော့သာထွက်စီခဲ့တာပါ။အမေရိကန်နဲ့သတင်းအချက်အလက်မျှဝေတာတွေကိုလည်းပရတင်ကကြာရာပြင်းတွေကစပြီးတော့ခိတဆိုင်ခံထားလိုက်ပါတယ်။ဒီအရေးနဲ့ပတ်သက်ပြီးအပြည့်အဝပြန်လည်သုံးသပ်ကြဖို့တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တရားရေးဌာနကိုညွှန်ကြားထားတယ်လို့ဂျာရာဘေးနီကဘရက်ဆဲလ်မြို့မှာရောက်နေတဲ့သမ္မတထရမ့်ကပြောပါရယ်ကာကွယ်ရေးနဲ့ထောက်လှမ်းရေးအချက်အလက်တွေမျှဝေတာဟာယုံကြည်မှုပေါ်တည်ဆောက်ခဲ့ကြတာဖြစ်တယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုအဖွဲ့ညီလာခံတယောက်ဖို့ဘရက်ဆဲလ်မြို့ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကလည်းပြောပါရယ်အဲ့ဒီယုံကြည်မှုပေါ်အခြေခံပြီးတော့ထောက်လှမ်းရေးအချက်အလက်တွေကိုစိတ်ချလက်ချမျှဝေခဲ့ကြတာဖြစ်တယ်လို့လည်းမေးကပြောပါရယ်ဒီအချက်အလက်တွေဘုသူစီကပေါက်ကြားခဲ့တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic Christian တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကတိုက်ခိုက်တာကြောင့်23ဦးထက်မနည်းသေဆုံးပြီး25ဦးလောက်ဒဏ်ရာရသွားပါတယ်။ကိုင်ရိုမြို့တောင်ပိုင်းမိုင်140အကွာမင်းနီယာဒေသကဆမ်မြွေဖျားကြောင်းကိုသွားတဲ့လမ်းပေါ်မှာတိုက်ခိုက်ခံရတာဖြစ်ကြောင်းဂျမိုင်းဝန်ကြီးဌာနကပြောပါရယ်။တနတ်သမား10ယောက်ကနေ10ယောက်လောက်ဟာစစ် uniform တွေဝတ်ပြီးတော့တိုက်ခိုက်တာလို့မြင့်မြင့်သက်သေတွေကပြောကြားကြောင်းဝန်ကြီးဌာနကသတင်းထုတ်ပြန်ပါရယ်။မွတ်စလင်တွေရဲ့ Ramadan ဥပုသ်လာအကျုံလေးကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးတော့မရှိသေးပါဘူး။ဇိုင်းလန်ချောဆက်ဒေသကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ IS အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေသူစစ်သေးကြွတွေကိုအီဂျစ်အစိုးရကနှိမ်နင်းနေတာဖြစ်ပြီးအဲ့ဒီအဖွဲ့ဟာရန်ဖန်ရန်ကာမှာအီဂျစ်နိုင်ငံတွင်ထိပါဝင်းအောင်တိုက်ခိုက်လေရှိပါတယ်။အီဂျစ်နိုင်ငံမှာခရစ်ယာန်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေပြီးဧပြီလအတွင်းကဘုံနှလုံးဖောက်ခွဲတိုက်ခိုက်မှုနဲ့ဒ ီဇမလာအတွင်းကိုင်ရိုမြို့ကခရစ်ယာန်ဘုရားကျောင်းတွေကိုတိုက်ခိုက်ရမှာလူ85ဦးကျော်သေဆုံးပြီးအများပြားဒဏ်ရာရကြပါတယ်။အဲ့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း ISP ကပြောကြားထားပြီးနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့လည်းချင်းကြောက်ပြောဆိုထားပါတယ်ခင်ဗျာ
2019အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဒေါ်နယ်ထရမ့်ရဲ့မဲဆွေစီယုံရဲ့အဖွဲ့နဲ့ရုရှားတို့ကြားလျှို့ဝှက်ပူးပေါင်းလုပ်ကိုင်မှုရှိနိုင်ခဲ့သလားဆိုတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကစုံစမ်းစစ်ဆေးတဲ့အထက်မှာမစ္စတာထရမ့်ရဲ့အကြီးအကဲအကြံပေးလက်ဖြစ်တမက်လဲဖြစ်သူဂျာရက်ကူရှနာလည်းပါဝင်နေတယ်လို့ Washington Post သတင်းစာနဲ့ NBC သတင်းဌာနကကြားရပြင်းနေမှာဖော်ပြကြပါတယ်ရာဇဝမှုတစ်ခုကျူးလွန်သောတန်တရားနဲ့ဂျာရက်ကူရှနာကို FBI ကစုံစမ်းစစ်ဆေးတဲ့သဘောမျိုးမဟုတ်တယ်လို့ရုရှားအရေး FBI ရဲ့ကြက်ပြတ်နဲ့စုံစမ်းစစ်ဆေးမှုမှာပါဝင်လို့စုံစမ်းစစ်ဆေးတာမျိုးလည်းမဟုတ်ပါဘူးပြီးခဲ့တဲ့နှစ်နောက်ပိုင်းသမ္မတလုပ်ငန်းတာဝန်အကူပြောင်းကာလမှာရုရှားတမ်မတ်စာဂျေကစ်ယက်အပြင်ရုရှားဗန်လုပ်ငန်းရှင်တို့နဲ့ရုရှားဗန်လုပ်ငန်းအရာရှိတို့နဲ့ကူရှနာတို့တွေ့ဆုံခဲ့တဲ့အပေါ် FBI ကကြီးရှုစစ်ဆေးနေတာဖြစ်တယ်လို့ Washington Post သတင်းစာကဆိုပါတယ်သမ္မတနဲ့နေဆက်သူအင်ဂျီရောအကြီးအကဲအရာရှိတို့ကိုအထူးကထားပြီးတော့အထူးစုံစမ်းစစ်ဆေးနေတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာ Washington Post ကဖော်ပြပေမဲ့အဲ့ဒီတုန်းကတော့ကူရှနာရဲ့နာမည်ကိုမဖော်ပြခဲ့ပါဘူးရုရှားအရေးကြီးတဲ့ဆောင်ရွက်နေတဲ့ FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ရာထူးကဖယ်ရှားလိုက်ပြီးသတင်းနှစ်ပတ်အကြာမှာပဲဒီသတင်းထွက်ပေါ်လာတာပါ Trump ရဲ့ကောက်ပွဲအနံ့ရဖို့ရုရှားအစိုးရတာဝန်ရှိသူတွေနဲ့ပတ်သက်ခဲ့တဲ့ရာဇဝမှုမြောက်နိုင်တဲ့လို့ရတွေ့ရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုလက်ထောက်ရှင်းနေချုပ် Rod Rosenstein ကပြီးခဲ့တဲ့သတင်းပတ်မှာပဲတာဝန်ပေးခန့်အပ်လိုက်တာပါလွှတ်တော်ဆိုင်ရာကော်မတီ၄ခုထက်မနည်းတော့ကလည်းရုရှားအရေးနဲ့ပတ်သက်ပြီးတော့တီးခြားစီစုံစမ်းစစ်ဆေးနေတာဖြစ်ပါတယ
် UAE ဘေးကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အောက်ကနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။နေပြည်တော်မှာကျင်းပနေတဲ့ပြည်တော်စုငင်းငယ်ကြီးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့9ဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါရယ်ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA ဝအဖွဲ့ NDAA မိုင်းလာအဖွဲ့ SSPP SSA မြောက်ပိုင်းရှမ်းအဖွဲ့တို့နဲ့ဒေါက်ဆန်းစုကြည်ကနေမှဒီကနေ့နေ့လယ်ပိုင်းတွေ့ဆုံရဲပြီးညနေပိုင်းမှာတော့ပထမဆုံးအချိန်ငင်းငယ်ညီလာခံမှာဒီတက်ရောက်လာတဲ့ရခိုင်တပ်မတော် AA တောင်းပလောင်အဖွဲ့ PSLF TNLA MNDAA ကုကံအဖွဲ့တို့နဲ့ထပ်မံတွေ့ဆုံပါရယ်ရင်းရဲညီလာခံတွေမှာတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုလာမျိုးမရှိသေးပေမဲ့ UWSA ဝအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားတွေကိုတင်ပြခဲ့ကြောင်းတွေ့ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအစိုးရကတိုက်တွန်းနေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစေ NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးညှိနှိုင်းမှုတွေလုပ်မဲ့မူဝါဒကိုလက်ခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာအစိုးရကကျင်းပနေပြီးစနေနေ့မှာအဆုံးသတ်မဲ့ငင်းငယ်ညီလာခံကိုတော့အစိုးရနဲ့ပြည်ခတ်ရေးဆေးလက်မှတ်ရေးထိုးမှထားတဲ့အဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကဒဏ်သူရည်သူဆွေးနွေးခွင့်ရမှာမဟုတ်တဲ့အတွက်ဆိုပြီးတော့မတက်ဖို့အဆုံးဖြတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်ရည်ရွယ်တဲ့ကုလသမဂ္ဂရဲ့ပိတ်ဆို့တံခါးမှုတစ်စိတ်တစ်ပိုင်းအဖြစ်တရုတ်နိုင်ငံဘက်ကလည်းမြောက်ကိုရီးယားနဲ့နေချင်းဆက်ဆံနေတဲ့ဒေတာတချို့မှာစုံစမ်းစစ်ဆေးမှုတွေနဲ့သူ့ရဲ့မူဝါဒရေးရာတွေကိုတင်းကျလိုက်တယ်လို့တရုတ်ရာရှိတွေကအမေရိကန်နိုင်ငံကိုပြောကြောင်းအရှိတောင်အာရှရေးရာအမေရိကန်ထိပ်တန်းတန်တမန်တို့ကတောက်ကြနေမှာပြောပါရယ်မြောက်ကိုရီးယားဘက်ကမစ္စိုင်းတုံးတွေနဲ့နျူကလ িয়ার ဘုံစမ်းသပ်မှုတွေရပ်တန့်သွားအောင်တရုတ်နိုင်ငံဘက်ကဖိအားပေးဖို့အရေးတကြီးလိုအပ်နေတယ်ဆိုတာတရုတ်နိုင်ငံရဲ့လောက်ရကထင်ဟနေတယ်လို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဇန်ထွန်ဒန်ကဘီဂျင်းမြို့မှာသတင်းထောက်တွေကိုပြောပါရယ်တရုတ်သမ္မတရှီဂျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့လကတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအပေါ်တရုတ်ဘက်ကဖိအားပေးဖို့ထရမ့်အစိုးရအဖွဲ့ကထပ်ပြီးတော့တိုက်တွန်းလိုက်တာပါဒါအပြင်အာရှပစိဖိတ်ဒေသတွေနိုင်ငံတွေနဲ့အမေရိကန်အစိုးရတရဲ့ချိတ်ဆက်ဆောင်ရွက်မှုတွေကိုအပြောင်းလဲလုပ်မှာမဟုတ်သလိုပဲသူပိုင်ကိုပိုင်အရင်ပွားနေတဲ့တောင်တရုတ်ပင်လယ်တွင်ရေကြောင်းတွာလာမှုဆိုင်ရာချင်းကပ်ဆောင်ရွက်ချက်တွေကိုအမေရိကန်အစိုးရကပြောင်းလဲမှာမဟုတ်ဘူးလို့လည်းဒေါ်နန်ကပြောပါရယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကဘုံးပေါက်ကွဲတိုက်ခိုက်မှုနဲ့ပတ်သက်တယ်လို့တရားရှိသူ3ဦးကိုဒီကနေ့တောက်ကြနေမှာဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်လုံခြုံရေးတပ်ဖွဲ့3ဦးသေဆုံးပြီး12ဦးတန်ရာရသွားတဲ့ဘတ်စကာဂိတ်ကဘုံးကွဲတိုက်ခိုက်မှုပါသူတို့လက်ချက်ဖြစ်ကြောင်း IS သတင်းကြော်တွေကပြောဆိုထားတာပါ2016ခုနှစ်ဇန်နဝါရီလကအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းဒါဟာလူအသေးပြောက်များဆုံးတိုက်ခိုက်မှုဖြစ်ပါရယ်အဲ့ဒီဂျကာတာမြို့တိုက်ခိုက်မှုအတွင်းလူ10ဦးသေဆုံးပြီး အဲ့ထက်က၄ဦးကအချမ်းဖတ်သမားတွေဖြစ်ပါတယ်ဗုဒ္ဓဟူးနေ့ကဘုံခွဲတက်ခဲ့ရနေရကိုတော်ရောက်ကြည့်ရှုတဲ့သမရဂျိုကိုဝီဒိုတို့ကနောက်ထပ်အချမ်းဖတ်တက်ခဲ့လာမှုတွေကိုရှောင်ရှားနိုင်ဖို့အချမ်းဖတ်မှုတားဆီးရေးဥပဒေတွေကိုတိုးချဲ့ပြဋ္ဌာန်းသွားဖို့လိုအပ်တယ်လို့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်အချမ်းဖတ်မှုတိုက်ပြရေးဥပဒေကိုပြောင်းလဲရေးဆွဲအတည်ပြုဖို့2003ခုနှစ်အတွင်လွှတ်တော်မှာတင်သွင်းခဲ့ပေမယ့်လူတဦးချင်းစီရဲ့အခွင့်အရေးကိုထိခိုက်မှာစိုးရိမ်နေဆိုတဲ့အကြောင်းပြချက်နဲ့အတိုက်ခံပါတီဝင်လွှတ်တော်အမတ်တွေကကန့်ကွက်တာကြောင့်အခုထိအတည်မပြုနိုင်သေးပါဘူးအဲ့ဒီအစ်စ်ပြင်ဆင်ထားတဲ့ဥပဒေထဲမှာတော့တနင်္လာရှိသူတွေကိုတရားရုံးမတင်မဲရဲကကာလကြာရှည်ဖမ်းဆီးထိန်းသိမ်းခွင့်အပြင်မုံဒီရီလုံဆော်သူအကြမ်းဖက်အဖွဲ့ရဲ့ဒီစစ်တင်တန်းတယောက်သူတွေနဲ့တရားမဝင်အဖွဲ့အစည်းတွေမှာပါဝင်သူတွေကိုဖမ်းဆီးခွင့်ပေးရထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမင်ဒါနိုကျွန်းကိုဒီဒီလင်းပတ်အစောပိုင်းကထိန်းချုပ်ထားတဲ့ Islamic စစ်သေးကြွားတွေထဲမှာနိုင်ငံခြားသားတွေပါတယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။မင်ဒါနိုမှာဖြစ်ပျက်ခဲ့တာဟာဖိလစ်ပိုင်နိုင်ငံသားတွေရဲ့ပုံကန်ထားကြောင်းမဟုတ်တော့ပဲနိုင်ငံခြားကတက်ခိုက်သမားတွေရဲ့ကျူးကျော်မှုအဖြစ်ပြောင်းလဲသွားပြီလို့ရှင်းနေချုပ်ဟိုဇေကာလီဒါကဒီကနေ့တောက်ကြားနေမှာပြောပါတယ်။မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့တခြားနိုင်ငံကတက်ခိုက်သမားတွေလည်းမာရာဝီမြို့ထဲမှာရှိနေတယ်လို့သူကပြောပါတယ်။မင်ဒါနိုကျွန်းကို IS အကြမ်းဖက်သမားတွေရဲ့နေမည်တစ်ခုအဖြစ်တည်ထောင်ဖို့ဂျီဟာတိုကလုံဆော်လိုက်တာဖြစ်တယ်လို့လည်းကလီဒါကပြောပါတယ်မီရာနိုကျွန်းတော်ကအစ္စလာမ်ရဲ့အစွန်းရောက်တွေကိုစတင်ရှင်းလင်းဖို့ဖိလစ်ပိုင်အစိုးရတပ်တွေဂျာရာဘေးနေမှာဝင်ရောက်ခဲ့ကြတာပါပစ်ခတ်မှုတွေပောက်ကွဲတံတွေကြမှာပဲဖိလစ်ပိုင်စစ်တပ်ကရဟတ်ရင်နှစင်းဟာမြို့ရင်းကိုပြန်တန်းလာပြီးတော့ခေါမိုးတွေပမာနေရာယူခဲ့ကြတယ်လို့တန်ချက်ကကားတွေလည်းမြို့ရင်းကိုဝင်လာခဲ့ကြတာပါလူဦးရေ3000လောက်ရှိတဲ့မာရာဝီမြို့ကဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးနေကြပါတယ်တပ်ခိုက်မှုတွေအတွင်းအစိုးရစစ်သား7ယောက်ထဲမှနေကြဆုံပြီးတော့စစ်သွေးကြွ31ယောက်သေဆုံးခဲ့ကြောင်းလည်းစစ်သက်ကတင်ထုတ်ပြန်ပါတယ
်မွတ်စလင်အများစုနေထိုင်ရာနိုင်ငံ6နိုင်ငံကနေပြည်ဝင်ခွင့်တားမြစ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေဘော်ပိတ်ပင်ထားတဲ့အယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ဖို့တရားရုံးချုပ်ကိုတင်ပြသွားမယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောပါရခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ချင်ညာပေးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ပတ်စဉ်ကဏ္ဍတွေနဲ့သတင်းတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာပြန်လည်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နေပြည်တော်မှာချင်းပါနေတဲ့21ရာစုပင်လုံညီလာခံရဲ့ဒီကနေ့အခြေအနေတွေကိုတင်ပြပေးခြင်းပါတယ်။နေပြည်တော်မှာချင်းပါနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအခြေညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်ဆွေးနွေးပွဲမှာတော့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ညီလာခံကိုပထမဆုံးအကြိမ်ဖိတ်ကြားခံရတဲ့လက်နက်ကိုင်အဖွဲ့တွေလည်းပါဝင်ပါတယ်ဒီကနေ့တွေ့ဆုံမှုအခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာသတင်းယူနေတဲ့မမေခါကိုဆက်သွယ်မေးမြန်းကြည့်ပါမယ်ဟုတ်ကဲ့မမေခါရေဒီနေ့ဒေါ်ဆန်းစုကြည်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့တယ်လို့သိရပါတယ်မမေခါလည်းအခုဒီပြည်တော်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံအတွက်ကိုဒီနေပြီးတော့ရောက်နေရဆိုအဲ့ဒီအခြေအနေလေးပြောပြပါလား
ဒေါ်ဆန်းစုကြည်ကဒီမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ကိုနှစ်တုပ်ခွဲပြီးတော့တွေ့သွားတယ်ပေါ့နော်ပထမဦးဆုံးကကြတော့ဝါအဖွဲ့ရေမိုင်းလာအဖွဲ့ရေ KIA အဖွဲ့ရေနောက်ပြီးတော့ဒီ SSDP အဖွဲ့ပေါ့နော်ရှမ်းအဖွဲ့အဲ့ဒီလေးဖွဲ့ကိုပထမဦးဆုံးတွေ့တယ်ပြီးတော့အခုချိန်မှာကတော့အခုလက်ရှိချိန်နေမှာတော့တိုက်ပွဲတွေဖြစ်နေသေးတယ်TNL ရဲ့ AA ရဲ့ကိုကန့်ရဲ့ကိုကြတော့တီးတန့်သုံးတုပ်ပေါ့နော်သုံးပွဲကိုတုပ်အဲ့လိုမျိုးတွေ့ပါတယ်ရှင
်ဘလို့ဖြစ်ပြီးတော့သူတို့ကနှစ်တုပ်ခွဲပြီးတော့တွေ့ကြတာလဲ
သူတို့အစိုးရဘက်ကနေပြီးတော့ပြောဆိုချက်ကတော့အချိန်အကန့်တကျောက်သူတို့အဲ့လိုမျိုးဟိုတွေ့တယ်ဆိုပြီးတော့ပြောတာပေါ့နော်ဒါပေမဲ့တကယ်တကယ်တန်းကျမတို့ပြန်ပြီးတော့ကြည့်လိုက်တဲ့အချိန်မှာတော့သူတို့ကတွေ့တဲ့ဥစ္စာကပထမတစ်ပိုင်းကလုံးဝစီအာနည်းနည်းတောင့်တင်းတဲ့အဖွဲ့တွေကိုတွေ့တဲ့သဘောမျိုးရှိနေရပေါ့နော်ဒီလေးဘွဲကလုံးဝမြန်မာနိုင်ငံမှာဆိုနည်းနည်းစီအာတောင့်တင်းတဲ့အဖွဲ့တွေဖြစ်နေတယ်။နောက်အဖွဲ့ကကြတော့ဒီဒုတိယတတုပ်တွေ့တဲ့အဖွဲ့ကကြတော့လက်ရှိမှာတက်မတော်နယ်ပြည်ထောင်စုတိုက်ပွဲဖြစ်နေစေအဖွဲ့တွေလည်းဖြစ်တယ်။နောက်တစ်ခုကကြတော့ပထမအဆုံးဒီပင်လုံညီလာခံကိုတက်တဲ့အဖွဲ့တွေလည်းဖြစ်နေတယ်။အဲ့လိုပုံစံမျိုးကိုတော့တို့ကခွဲခြားပြီးတော့တွေ့သွားတာမျိုးတော့ကျမတို့ကတော့တွေ့ရတယ်ရှင်ဒါပေမဲ့အစိုးရဘက်ကတော့ဒါကအချိန်အကန့်တန့်ကြောင်းအဲ့လိုခွဲတွေ့ရလို့ပဲသူတို့ကတော့ပြောပါတယ
်ဒီတွေးဆုံတာနဲ့ပတ်သက်ပြီးတော့ရောသူတို့ဘာတွေဆွေးနေတယ်ဘာရလတ်တွေထွက်လာတယ်ဆိုတဲ့ဥစ္စာရောသိရလားအစိုးရဘက်ကရောဒါနဲ့ပတ်သက်ပြီးတော့ဘာပြောတာရှိလဲ
အစိုးရဘက်ကတော့အခုချိန်ထိဒီကနေ့ပတ်သက်ပြီးထုတ်ပြန်ပြောဆိုတာမျိုးမရှိဘူးမနေ့ကလည်းဥစော်သေးဒီမှတ်ကျွန်းရဲ့ပြောရေးဆိုခွင့်ရှိသူဥစော်သေးပြောသွားတာကတော့ဒါအလွတ်သဘောတွေးဆုံမှုတတ်တတ်တာလို့သူတို့ကတော့ကြေညာထားတယ်ပေါ့နော်ဝါဘက်ကပြောရေးဆိုခွင့်ရှိတဲ့လူကဒီနေ့ကျွန်တော်တို့နဲ့တွေ့ဆုံချိန်မှာပြောသွားတာကတော့ဒေါန်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာသူတို့ရဲ့ထုတ်ပြန်ထားတဲ့ဒီမြောက်ပိုင်းမူကိုဒေါန်ဆန်းစုကြည်ကိုရှင်းပြတယ်လို့ပြောပါတယ်
အဲ့ဒါဆိုဘောင်းဆန်းစုကြည်ဘက်ကဘာများပြန်ပြီးတော့အကြောင်းပြန်လဲဆိုတဲ့အချက်ကိုတော့ဝါဘက်ကမပြောသွားဘူးပေါ့နော်နောက်တစ်ခုကဝါဘက်ကထူးထူးခြားခြားပြောသွားတာကတော့ဒီ MCA နဲ့ပတ်သက်ပြီးတော့ MCA လုံးဝလက်မှတ်NEC အမှုနဲ့ဘယ်ဆက်သွားမှာမဟုတ်ဘူးဆိုတာကိုတော့ဒီနေ့အတိအလင်းချက်ပြီးတော့ပြောဆိုသွားပါတယ်။MCA အမှုနဲ့ဆက်ပြီးသွားမှာမဟုတ်ဘူးဆိုတော့သူတို့ကဘယ်လိုပုံစံမျိုးသွားမယ်ဆိုတဲ့ဥစ္စာမျိုးရောပြောလား။
ကူဒေါန်ဆန်းစုကြည်နဲ့ဒီမြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တွေ့တာတော့ဟုတ်ပြီ။ဒါပေမဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံမှာကအဓိကကဒီအစိုးရရဲ့တက်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့တိုင်းသားအဖွဲ့တွေရဲ့ဆွေးနွေးကြတာဆိုတော့တက်မတော်နဲ့ဒီတိုင်းသားအဖွဲ့တွေနဲ့ရောတွေ့တာမရှိဘူးလား။
ဒီကနေ့မှာနောက်ဆုံးအနေနဲ့ဒီကျန်တဲ့အဖွဲ့၃ဖွဲ့မြောက်ပိုင်းဘက်ကကျန်တဲ့အဖွဲ့၃ဖွဲ့နဲ့ဒေါန်ဆန်းစုတီနဲ့တွေ့ပြီးွားတဲ့နောက်ပိုင်းမှာတော့ဒီကျန်တဲ့အဖွဲ့၃ဖွဲ့တွေကအောင်ပလောင်အဖွဲ့ကနေပြီးတော့ပြောပြကြအရာကတော့မနက်ဖြန်မှာသူတို့ပထမဦးဆုံးစီစဉ်ထားတဲ့ပြန်ဖို့ဆိုတဲ့အစီအစဉ်ကအခုမသေးကြတော့ဘူးဆိုပြီးတော့ဒီအောင်ပလောင်အဖွဲ့ဘက်က တွေ့ဆုံမှုကအင်အားတစ်ခုအနေနဲ့ရခဲ့ရဲဆိုပြီးတော့သူတို့ကပြောသွားပါတယ်ရှင်
။တခြားရောဘာများထူးထူးခြားခြားရှိသေးလဲ။
တခြားကတော့ဒီငိမ့်ငိမ့်ဟိုပင်လုံညီလာခံအစီအစဉ်ကတော့ဒီနေ့ကအစုအဖွဲ့လိုက်တွေသူတို့ဆွေးနွေးတာမျိုးရှိရဲဒါပေမဲ့ဒီနေ့ညနေမှာအများနဲ့လုပ်နေတဲ့သတင်းစာရှင်းလင်းပွဲကိုတော့ဒါမလုပ်သွားဘူးမနက်ဖြန်မနက်၈နာရီခွဲကိုပြောင်းရွှေ့လိုက်တယ်ပေါ့နော်အဲ့ဒါတခုပဲထူးထူးခြားခြားရှိပါတယ
်။၂၁ရာစုပင်လုံညီလာခံမှာတော့ရောက်ပြီးတော့သတင်းယူနေတဲ့မမေခါကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့တဆက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုလည်းပြောပြကြပါမယ်၂၁ရာစုပင်လုံညီလာခံမှာမြောက်ပိုင်းတိုင်းသားလက်နက်ကိုင်မှာမိအဖွဲ့ဖောင်းဝင်လာအောင်တရုတ်ဆိုးရရဲ့ကုညီပံပိုးမှုဟာညဉ့်ညိုင်းအတွက်အပြုသဘောဆောင်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့မြမအရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးကသုံးသပ်လိုက်ပါတယ်ဒါပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရောဆန်းစုကြည်ကိုယ်တိုင်အိန္ဒိယတရုတ်နိုင်ငံကိုရင်းရင်းနှီးနှီးနဲ့အလေးပေးဆက်ဆံမှုဟာတရုတ်ဆိုးရဘက်ကမြမညဉ့်ညိုင်းရေးဖြစ်စဉ်ကိုလိုလိုလားလားထောက်ခံလာအောင်စွမ်းဆောင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်အပြည့်စုံကိုတော့မိုင်းရင်ကျန်နိုင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ညီမငင်းကြီးဆွေးနွေးပွဲတွေအောင်မြင်အောင်ကုညီပံပိုးပေးနေတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်လို့မေလ24ရက်နေ့ကတရုတ်နိုင်ငံသားရေးဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ပြောသွားတာကတော့မြန်မာနိုင်ငံရဲ့ငင်းကြီးနဲ့အမျိုးသားရင်ကြားစည်ရေးကိုညှင့်တင်တဲ့စ조사အားထုတ်မှုမှန်သမျှချစ်ချင်ရင်းနှီးတဲ့အိမ်နီးချင်းနိုင်ငံအနေနဲ့တရုတ်ကနေထောက်ခံကူညီမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းဖြစ်စဉ်တိုးတက်လာဖို့နဲ့အမျိုးသားရင်ကြားစည်ရေးကိုမြှင့်တင်ဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကြားမှာအပြန်အလှန်နားလည်မှုနဲ့ယုံကြည်မှုတိုးလာစေဖို့21ရာစုပင်လုံညီလာခံဟာအရေးပါတယ်လို့မြင်ကြောင်းပြောသွားပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့မတူညီမှုတွေကိုဆွေးနွေးညှိနှိုင်းမှုကတစ်ဆင့်ခိုင်ခိုင်မာမာဆက်လက်ရပ်တည်ပြီးတော့အထေရှားဖို့တရုတ်အစိုးရကမျှော်လင့်ကြောင်းလဲဆိုပါတယ်။ဒါအပြင်အမခန့်ချက်ရှိတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်အစောဆုံးရက်သတ်မှတ်ပြီးခိုင်မာတဲ့ငြိမ်းချမ်းရေးအတွက်အခြေအနေတွေကိုဖန်တီးနိုင်မယ်လို့လည်းတရုတ်အစိုးရဘက်ကမျှော်လင့်ထားကြောင်းတရုတ်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အခုနေပြည်တော်မှာကျင်းပနေတဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံကိုလည်းတရုတ်ပြည်သူသမ္မတနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောချန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပါတယ်။အခုလိုအိန္ဒိယချင်းတရုတ်နိုင်ငံရဲ့အားပေးကူညီမှုအခမ်းကဏ္ဍဟာမြန်မာငြိမ်းချမ်းရေးဖြစ်စဉ်အတွက်အလားအလာကောင်းတစ်ခုဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူဝါရှင်တန်ဒီစီကဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောက္ခခရစ်စတီနာဖင်ကတုံ့ပြန်ပါတယ်။
I see a lot of positive signs going into this conference.
အခုပြည်လုံးငြိမ်းချမ်းညီလာခံကိုကြည့်ရင်အပြုသဘောဆောင်တဲ့လက္ခဏာအတော်များများကိုကျွန်မတွေ့ရပါတယ်။ပထမချက်ကတော့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပြည်ထောင်စုအစိုးရကနေတိုင်းနယ်ပြည်နယ်အလိုက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေတွေရေးဆွဲနိုင်တယ်လို့ပြောဆိုခဲ့တာဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအတွက်ငြိမ်းချမ်းဖြစ်စဉ်ကိုပိုပြီးစိတ်ချမှုရှိလာစေပါတယ်။ဒုတိယချက်အနေနဲ့နယ်စပ်တခြားမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ငယ်လေးတွေကနေ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးဖို့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုခဲ့ကြတာဖြစ်ပါတယ်။တတိယချက်ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ညီလာခံတက်ရောက်အောင်တရုတ်ဆွေရကပါဝင်ကူညီဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။
Now be don't sense to Jihan, Yin Yakozle, Pressilubi, now by Mohammed Puerinigu, Dichasi, Dreson Gedalu, Nila Gamma, Deep Puerigu, Bowin Sijinet Sana, Tuma, Shijan, Dadan, and Yet Cheha, Nima, Yin Yi, Dre, Ada Side, Lekana, Tidelule, Christina Finga, Yawari, Dabin, don't sense to Jihan, a soya puegu, Usang Jinga Sabi, a Nijin deal Nangangu, a lepe Sasangate Cheha.
The One Belt, One Road initiative that requires China to construct infrastructure across
One Belt, One Road, Kitibulamaji
တပ်ပြင်းတေဟိုဆိုရဟာဒေါ်ဆန်းစုကြည်ဘက်ကသူတို့ကိုရင်းနှီးနှီးနဲ့လေးပေးဆက်ဆံတာကိုသဘောကျပုံရတယ်လို့ကျွန်မမြင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရေးဖြစ်စဉ်ကိုတရုတ်နိုင်ငံကပိုးပြီးလိုလိုလားလားထောက်ခံအားပေးဖို့ဖြစ်လာစေတယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့လည်းဒုတိယကြိမ်ပင်လုံညီလာခံဆိုရဟာငင်းကြေးဖြစ်စဉ်ရဲ့အစောပိုင်းကာလမှာရှိနေသေးပြီးတနိုင်ငံလုံးငင်းကြေးရ
နဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မနက်ဖြန်စနေညဒိုင်းရီလိုင်းစီစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ။
ရရှိမြန်ပြတီအောင်စုညီငယ်ညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လူလူဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားအလာကောင်းတွေနဲ့အတူပဲ80ညီငယ်ကြီးအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချိုတင်ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမီးလို့ရာကိုဆွေးနွေးလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822554ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
ကျွန်တော်ရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာဖောင်ဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာအခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်နေပြည်တော်မှာပြည်တော်စုညီငယ်ညီလာခံ27ရာစုပင်လုံးဒုတိယအစည်းအဝေးကျင်းပနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသနံဖက်ကနဲ့လာရှူမြို့တွေမှာလက်နက်ကိုင်အဖွဲ့အစည်းတချို့ကတရားမိုင်းခွဲတာအခွန်ကောက်ယူတာတွေရှိနေတယ်ဆိုတော့သတင်းတွေထွက်ပေါ်လာနေပါတယ်လက်နက်ကိုင်အဖွဲ့တွေကတော့ဒီသတင်းတွေအပေါ်စီစစ်နေကြောင်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ရန်ကုန်အခြေစိုက်သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနေပြည်တော်ကိုတွားရောက်ပြီးငင်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲအခုလိုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်တရားမိုင်းခွဲတာကတော့ကြာသာရေးနေ့မနက်ပိုင်းကနန်းခမ်းမြို့နဲ့နန်းဖက်ကအကြားမှာဖြစ်ပွားခဲ့တယ်လို့နန်းဖက်ကရဲစခန်းကတာဝန်ကျရဲအရာရှိကအခုလိုပြောပါတယ
်အဲမနေ့ကကျွန်တော်ဟိုပါပေါ့ခုနကွဲမှာတော်ဒီတောင်းရလို့ဖြစ်သွားရအဲ့ဒါကတော့အောက်ကမိုင်းခေါင်ပါလေ။နံပါတ်ကလေးနက်ခံလုံးသွားရင်ကျွန်တော်ဒါရညာဘက်တစ်ကီးတန်ပေါင်းကျူးပြီးတော့အောက်အနေနဲ့နေကြပါမယ်ခင်ဗျာ။ကျွန်အဲ့အတွက်ကြောင့်ကျွန်တော်ဟိုကားကြီးကားငယ်မင်းကမင်းချိန်မှန်သွားလို့မရတော့ဘူးနော်အရှင်ဆက်ပြီးတော့ဒါဒီတိုင်းမှာကကားလေးပဲသွားရမှာပါလေ။သူရင်တလိစ္ဆာဘာမှတိကျမှုရှိပါဘူးခင်ဗျာ။ကျွန်တော်ဘာမှမရှိသေးဘူးလေ။ဟုတ်ကဲ့ပါခင်ဗျာ။ဒီညနေပိုင်းမှာကျွန်တော်အားလုံးခွန်နိုင်မှာအားလုံးပြင်ဆင်မှုပြီးသွားပါလိမ့်မယ်။ညနေမှာအားလုံးပုံမှန်သွားလာပါခင်ဗျာ။
ဒီလ23ရက်နေ့ကတော့လာရှိုးမြို့ပေါ်ကဟိုတယ်တွေကို PSLFTNL ကပလောင်တပ်ဖွဲ့ကနေကြီးစံတဲ့အတူအခွန်ကောက်တဲ့စာတွေပေးပို့ခဲ့တာကြောင့်လာရှိုးမြို့ပေါ်မှာလုံခြုံရေးကင်းကျက်ထားတယ်လို့တင်းနယ်ရဲမိုးကြီးအောင်မြတ်မိုးကပြောပါတယ်
။ပြီးခဲ့တဲ့23ရက်နေ့ကပေါ့သူတို့လာရှိုးမြို့ပေါ်ဟိုတယ်ကိုလုံးလောက်ကိုလိုက်ပြီးတော့မှစာအိတ်တွေထဲမှာကြီးစံတရောင်းကြီးချက်စာလောင်ကြီးချက်ပြီးတော့လိုက်ဝေးတာပေါ့နော်။အဲစာမှာပါတာတော့သူဒီပလောင်ရောက်ရတဲ့အူရဲ့အဲ့ဒါတော့လည်းကိုဆင်ပြေဖို့တော့ကိုဝင်ပြေးဆောင်တာဒီနေ့ကဟိုတရားတွေလို့ဝင်ပြေးဆောင်ရမယ်ဆိုတာပါပါလေအဲ့ဒါမှသာလည်းဒီလုပ်ငန်းရှင်တွေစီးပွားရေးလုပ်ငန်းတွေကိုသူတို့ PSL ဖွဲ့နေတဲ့ပြည်တွေခွဲနေအခုကြီးပြေးနိုင်မယ်ဆိုတဲ့အကြောင်းပေါ့အဲ့လိုကြီးလာပါပဲပြီးတော့သူ25ရက်နေ့ကိုတာဂက်တိပေးပါတယ်အဲ့ဒီပေါ်မှာ
ဟိုတယ်ကရှင်တွေကမြို့ကြီးတွေလူတွေအောင်ဖိတ်လိုက်တာပေါ့နော်ဒီလူတွေကရောလုံငန်းစင်းချအောင်လို့အားရှိအောင်လို့တဲ့ကင်းတို့ဇက်ကင်းတို့အောက်ကြီးကင်းတွေအော်ဒီမှာလည်းကျွန်တော်အောက်ကြီးတွေချထားတာပေါ့လာရှိမြို့ပေါ်ကဟိုတယ်လုံငန်းရှင်တူကအခွန်ပေးဆောင်ဖို့စာပေးဖို့တော့ဟုတ်မှန်ကြောင်းနဲ့အရင်လာတွေကဖုန်းဆက်ပြီးတောင်းခံရမှာတချို့ဟိုတယ်တွေကိုတင်း
50%တောင်းရင်မှပို့ပါလေခင်ဗျာကျွန်တော်တို့ဟိုတယ်တို့ကဘယ်လောက်ရေတို့တော့မပြောသေးဘူးခင်ဗျာအဲ့လိုရံမွေတွင်းပါပေါ့နော်အဓိကစားရလုံငန်းခဲတဲ့300လောက်ကလေးကနေဟိုတယ်တွေကိုလှည့်ပြီးတောင်းနေတယ်အနေထားဖုန်းနဲ့ဆက်ပြီးမှာပေါ့နော်တချို့ဟိုတယ်တွေကိုလည်း50%တွေထွင်းတာတွေလည်းကြားတယ်ပေါ့နော်ကျွန်တော်တို့ဒီတော့တို့အဓိကဘယ်လောက်ရေတို့တော့တောင်းနေလို့တော့မရှိသေးပါဘူးခင်ဗျာလာရှိုးမျိုးပေါ
ှုတက်အိုက်ကျော်ကိုမေးမြန်းရမှာတော့ဒီကိစ္စကိုစီစစ်နေကြောင်းနဲ့လူမှုကွန်ရက်စာမျက်နှာတွေမှာတွေ့ရတဲ့စာမှာအဖွဲ့ရဲ့တစိုက်တုံးနဲ့လက်တာဟက်ပါဝင်တာမတွေ့ရှိရကြောင်းပြောပါတယ်
အကြံကျနော်လေးဒီကိစ္စကိုလူစုရဲ့ပုံမှာတော့အဲ့ဒီပြည့်ကျန်နေတာဖြစ်တယ်။အခုလည်းပြည့်ကျန်နေတယ်။ဒီကရောအမှတ်တင်ပြရတာပြည့်ပြီ။ဒီလိုကျုံးမပါဘူး။ကျွန်တော်ရဲ့လက်ကဆက်ပေါ်ပါဘူး
။ဒီက19ရက်နေ့ကလည်းမူဆယ်နဲ့ကွက်ခိုင်အကြားဟုံမုံရွာအနီးမှာခီးတဲ့တင်ဘတ်စကားတစ်စင်းကိုမိရှုဖြက်စီးပြီးရင်မောင်းကတစ်စင်းအခွန်ပေးဆောင်ဖို့စာပေးဖို့ခဲ့ကြောင်းနဲ့စာပေးဖို့တဲ့အဖွဲ့ဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖြစ်ကြောင်းပြည်내ရဲမှူးကြီးကပြောပါတယ်။KIA ဘက်ကတော့သူတို့ထင်းချုံနယ်မြေအတွင်းမှာအခွန်ကောက်ခံတာရှိပေမဲ့ဒီကိစ္စကိုတော့စစ်ဆေးနေသေးဖြစ်ကြောင်းတုံ့ပြန်ပါတယ်။ဒီအပိုင်းတွေအတွင်းမှာနမ်တူမြို့နယ်အတွင်းမှာလည်း PSLF TNL ပလောင်တပ်ဖွဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာ CA တင်းမာမှုတွေရှိနေတာကြောင့်ပြည်သူ900ကျော်ဟာနမ်တူမြို့ပေါ်မှာတွားရောက်ခိုလုံနေကြရပါတယ်။လောလောဆယ်မှာတော့ကုညီကယ်ဆယ်ရေးအဖွဲ့တွေကခလုံးသူတွေအတွက်စားနပ်ရိက္ခာကိုလူမှုဝန်ထမ်းနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကုညီထောက်ပံ့နိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်နေပါတယ်
။ရန်ကုန်ခြေစိုက်သတင်းတော့ကုမှုသောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာစီစဉ်နေကိုညနေ9:00နာရီဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOE မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ website ဖြစ်တ�ဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ရဲ့ Facebook ကနေတဆင့်လည်းနားဆင်ဖတ်ရှုနိုင်ပါတယ်။အဲဒီမှာတော့ထုတ်လွှင့်ပြီးသားသတင်းတွေ video file တွေကိုလည်းပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုကစပြီးတော့သတင်းချင်းချုပ်ကိုကိုအောင်ကတက်လက်ချင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ညီရဲပလင်အတွင်းကဆစ်စလီကျွမ်းမှာဒီကနေ့တောက်တာနေ့စတင်ကျင်းပမယ့်ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အစည်းအဝေးအတွင်းအကြမ်းဖက်မှုနဲ့မြောက်ကိုရီးယားရေးရာရွှေ့နှိမ့်စရာအကြောင်းအရာတွေနဲ့ထိတ်ဆုံးကရှိနေလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်မြောက်ကိုရီးယားရဲ့ပြဿနာကိုဖြေရှင်းဖို့တေချာပေါက်ဆွေးနွေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေချိန်မှာသမ္မတထရမ့်ကအခုလိုပြောတာပါခင်ဗျာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic ခရစ်ယာန်တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကတိုက်ခိုက်တာကြောင့်လူပေါင်း23ဦးထက်မနည်းသေဆုံးပြီး25ဦးလောက်ဒဏ်ရာရသွားပါတယ်။ကိုင်ရိုမြို့တောင်ပိုင်းမိုင်140အကွာမင်းညာဒေသကဆမ်နီယယ်ဖျားကြောင်ကိုသွားတဲ့လမ်းပေါ်မှာတိုက်ခိုက်ခံရတာဖြစ်ကြောင်းကျမယုံဝန်ကြီးဌာနကပြောပါတယ်။တနတ်သမား10ယောက်ကနေ10ယောက်လောက်ဟာစစ်ယူနီဖောင်းတွေဝတ်ပြီးတော့တိုက်ခိုက်တာလို့မြင်းမြင့်တပ်သားတွေကပြောဆိုပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကဘုံးပေါက်ကွဲတိုက်ခိုက်မှုနဲ့ပတ်သက်တယ်လို့တနင်္လာရှိသူ3ဦးကိုဒီကနေ့တောက်ကြနေမှာဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်။နောက်ကျရေးရဲတပ်ဖွဲ့ဝင်3ဦးတေဆုံးသွားပြီး12ဦးဒဏ်ရာရသွားတဲ့ဘတ်စကားဂိတ်ကဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS စစ်သွေးကြတွေကပြောဆိုထားတာပါ။2016ခုနှစ်ဇန်နဝါရီလကအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းဒါဟာလူအသေးပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါရယ်။နေပြည်တော်မှာကျင်းပနေတဲ့ပြည်အောင်စုငင်းငယ်ညီလာခံ27ရာစုပင်လုံဒုတိယအကြိမ်ညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါရယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ National Kali ဖြစ်ပါတယ်။ View American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးတွေကမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရုပ်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.